စကိုင်းတိုင်းပလဲမြို့ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်နေပြီးစစ်ကောင်စီတပ်ကလေကြောင်းအပါအဝင်တုံ့ပြန်တိုက်ခိုက်မှုတွေကြောင့်တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတော်လိုင်းရင်အားစုတွေကပြောပါတယ်။တိုက်ပွဲအတွင်းဒေသခံတချို့ထိခိုက်ဒေဆုံးမှုတွေရှိနေပြီးဘေးလွတ်ရာတင်းရှောင်သူတွေလည်းရှိနေပါတယ်။စီအေတီမာနေတဲ့ပလဲမြို့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ခုခမောင်စိုးမင်းကတင်ပြပေးမှာပါခင်ဗျာ
။စကိုင်းတိုင်းပလဲမြို့ဘော်ကစစ်တပ်တပ်ဆွဲထားတဲ့ရဲစခန်းနဲ့ထွေအုပ်ရုံးကိုကာကွယ်ရေးတပ်ဖွဲ့တွေကဒီလနိုဝင်ဘာ17ရက်မနေ့မနေ့အစောပိုင်းကတည်းကစလို့ဝင်ရောက်တိုက်ခိုက်နေတာဖြစ်ပါတယ်။ဒီလနိုဝင်ဘာ12ရက်ဒီကနေ့မနေ့ပိုင်းအထိမြို့ပေါ်မှာတိုက်ပွဲတွေပြင်းထန်နေပြီးစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်နေတယ်လို့ရင်းမာပင်မြို့နယ်ကနေစစ်ကူပို့ဖို့ကြိုးစားနေပါတယ်။ပလဲမြို့တိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးပြောတာကတော
့စစ်တပ်ရဲ့လုံးလိုက်ခွဲရစားလို့ပလဲမြို့ကိုမြို့သိမ်းရှင်ရင်ပြီးတော့တိုက်နေတာပေါ့ဗျာနော်။အခုတော့လည်းကျွန်တော်ပလဲမြို့မှာရှိတယ်စစ်ကောင်စီတမိုးမှုရှိတယ်အခုလည်းအုပ်ချုပ်ရေးဦးစီးဌာနနဲ့မြို့မှာရဲစခန်းကိုဝန်တိုက်ပြီးတော့ကျွန်တော်ဗဟုသုတကြောဝန်ရောက်လို့တိုက်ခိုက်တယ်။ဒီလိုရှိမျိုးပေါ်ကရှင်တွေကတော့ကျွန်တော်တို့မင်းညလည်းတိုက်ခိုက်မှုသက်သက်ရံတော်လိုင်းအဖွဲ့ကြီးတွေတိုက်နေကြပါတယ်။မင်းတဲ့တိတိုက်နေကမှမင်းရှင်းနိုင်ရှင်းမင်းချင်းကနေချောင်းကဟိုဟာလာရောက်တိုက်ခိုက်မှု၃ချိန်ပြုလုပ်ပါပါ။မင်းညလည်းနေချောင်းတိုက်ခိုက်မှုက၅ချိန်ရှစ်ကောင်စီဘက်ကလည်းကြာရှုံးမှုထိခိုက်မှုတော့လည်းများဖြစ်နေတယ်လို့နေချောင်းလာရောက်ကူညီရခြင်းဖြစ်တယ်။တိတ်တော့တိတ်လို့မရသေးဘူး။အကုန်လုံးကအင်အားနဲ့ပြင်ပယ်ဒီတို့ရဲ့ဘန်ကုန်လေးအောက်ကောင်းနေတဲ့ခါမှာအင်္ဂါရီအကောင်နဲ့ကကျွန်တော်တို့ကလုံးလုံးမရသေးဘူးကွာ။အဲဒီမှာပြင်ကရက်ပွဲနဲ့စခအင်အား50လောက်ကပလဲမြို့နယ်ကိုလာဖို့ရအတွက်ကားသုံးစီးပြင်ထားပါတဲ့
။စစ်ကောင်စီကလေကြောင်းပစ်ခတ်မှုကြောင့်အရက်သား2ဦးသေဆုံးခဲ့ရပြီးသေဆုံးသူတွေအထက်မှာအသက်15နှစ်အရွယ်ကလေးငယ်တဦးလည်းပါဝင်ပါတယ်။လက်ရှိမြို့ပေါ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာတန်းရှောင်နေရတယ်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ကဆက်ပြောပါတယ်။
အဲ့ဒီချိန်မှာဒီလိုပြလိုက်တဲ့ဒီကောင်ရာကျွန်တော်ဒီသူဘက်ကချာရှုံးမှုအနေနဲ့ကကိုကျော်ဆန်းကတော့ကိုချင်းပြီးပြီးဆုံးသွားတယ်ခင်ဗျာတော့သူကဒီလက်ရှိလက်ရှိရုံးရဲ့ရှိပါမှလည်းသူ့အိမ်မှာတဲကြပြီးတော့သူကတည်ဆုံးတယ်သူမိမကဦးဟောင်းထိခိုက်မှုတိုင်းကပြည့်ထန်တဲ့ကုသမှုခံယူနေတယ်ဘလို့က15နှစ်သားရွယ်တယောက်ကလည်းဘလို့ထိခိုက်မှန်းတော့မသိဘူးမနေ့ကတည်ဆုံးပါပဲဗျာဘို့ဘာဒီသူတွေအားလုံးတော်တော်များများကတော့ဘေးရောက်ပြီးတော့လိမ့်ဆောင်နေရတယ်ကြာတော့နောက်တော့ကကျွန်တော်တို့အားလုံးဝိုင်းဝန်းဆွေးနွေးပြီးတော့ဟိုနေရာရဲ့စောင့်မနေအကုန်လုံးပြည်လောင်စီမံဆောင်ရပါတယ်နော
်ပလဲမြို့ပေါ်ဒေသခံတွေအပြင်ပလဲမြို့အနီးကအလဲဘုံမြကုံယူညောင်ကုံစတာတွေအပါအဝင်ကြေးရွာဆေးရွာတဲ့မနေ့ကဒေသခံတွေလည်းဘေးလွတ်ရာတန်းရှောင်နေရပါတယ်ပလဲမြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာကိုကာကွယ်တပ်ဖွဲ့ဝင်တွေကမကြာခဏဝင်ရောက်တိုက်ခိုက်ပစ်ခတ်တာတွေရှိပေမဲ့အခုအခါမှာတော့မြို့သိမ်းတိုက်ပွဲအဖြစ်ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတိုက်ခိုက်နေတာဖြစ်ပါတယ်စစ်ကောင်စီတပ်ဘက်ကတော့စကိုင်းတိုင်းမကွေးတိုင်းစတဲ့မြန်မာနိုင်ငံအလဲပိုင်းကတိုက်ပွဲတွေအကြားအရက်သားသေဆုံးမှုတွေနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာသာဖြစ်တယ်လို့သတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ